မနေ့ကအမေရိကန်သမ္မတအိုဘားမားနဲ့သမ္မတဦးသိန်းစိန်တို့တည်တံ့တွေ့ဆုံမှုအတွင်းမှာပေါ့လေအဓိကဘာတွေများဆွေးနွေးပါလဲရှင
်အဓိကကနှစ်နိုင်ငံပေါ့နော်နှစ်နိုင်ငံကောင်းဆောင်ဒီဆွေးနွေးတဲ့အကြောင်းအရာဟိုတော်တော်လေးကြေပြန့်ပါတယ်ကြေပြန့်ပြီးတော့ဆုံနေပါတယ်နောက်မနေ့ကအကြောင်းကြောင်းကြောင့်အာဆီယံဆမ်မစ်ကအချိန်နောက်ကျပြီးတော့တနင်္လာနောက်ကျတဲ့အတွက်သူတို့ကဘလောက်ထိရောက်သွားလဲဆိုတော့ညနေပိုင်းထိရောက်သွားတယ်ပေါ့နော်အဲ့မှာဆွေးနွေးတဲ့အကြောင်းအရာမှာနံပါတ်၁ကကျွန်တော်တို့တို့ရလုပ်နေတဲ့သူပင်ပြောင်းလဲစောင့်ချက်တွေပေါ့နော်အဲ့ဒီပေါ်မှာအောင်မြင်မှုအခက်အခဲစင်ကော်မှုတွေကိုဆွေးနွေးတယ်ပေါ့နော်အဓိကအချက်ကကျွန်တော်တို့2015ရွေးကောက်ပွဲအချိန်သတ်မှတ်ချက်နဲ့အညီပေါ့လွတ်လပ်တရားမျှတပြီးတန်ရှင်းပြီးတော့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ရေးနံပါတ်၄ချက်ကတော့ကျွန်တော်တို့အစိုးရနဲ့အတိုင်းသာလက်နက်ကိုင်ကောင်းဆောင်တွေဆွေးနွေးနေတဲ့ peace process နဲ့ပတ်သက်ပြီးတော့ထောက်ခံချက်တွေပေါ့နော်။နောက်နံပါတ်၃ချက်ကတော့အဲနိုင်ငံရေးအကျဉ်းသားတွေပြန်လုပ်ပေးတဲ့ကိစ္စ။နောက်ကလေးစတာတွေဘာပြောရေးအစိုးရရဲ့စက်မတော်နဲ့ထောက်ခံချက်တွေပေါ့နော်။ဒါတွေလည်းပါပါလေ။နောက်စီးပွားရေးပြုပြင်ကြောင်းလမ်းမှုနဲ့ပတ်သက်ပြီးတော့အမေရိကန်ကကူညီနိုင်တဲ့အနေအထားတွေနဲ့အဲအဲ့ဒါတွေလည်းပါပါလေ။ဟုတ
်ကဲ
့။နောက်ကြတာကတော့ကျွန်တော်တို့ဓာတ်ရုပ်လက်နက်နဲ့ချက်ဆွမ်းအကြီးပေါ့ WND ဒီလက်နက်တွေဒီဒေတာရင်းမှာကျင်းစင်ရေးအတွက်မြန်မာနိုင်ငံနဲ့ဒေတာရင်းနိုင်ငံတွေနောက်အမေရိကန်ပူးပေါင်းဆောင်ရွက်သွားမယ်အလားအလာတွေပေါ့နော်ဆွေးနွေးပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီလိုဆွေးနွေးကြတဲ့အချက်တွေထဲမှာဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ရောဒီသမ္မတနှစ်ဦးကြားမှာဘယ်လောက်အထိလင်းနဲ့ဆွေးနွေးကြတာရှိလဲရှင်သမ္မတအိုဘားမားကအဓိကဘယ်အချက်တွေကိုများတိုက်တွန်းသွားတာရှိလဲရှင်
သူကတော့ principle ပေါ့နော်မူအဖြစ်ဒီမိုကရေစီသဘောတရားနဲ့ချုပ်ငုံပြီးပြောပါတယ်ပုဂ္ဂိုလ်သူတယောက်ဖွဲ့စည်းတစ်ခုညှို့ညွှန်ပြီးတော့ကြေညာခြင်းမရှိဘူးတိတိကျကျဘယ်အချက်ပြင်ပေးဆိုတာတော့သူတို့မြန်မာပြည်သူတွေရဲ့ဆန္ဒနဲ့လှုပ်ဆောင်ရမယ့်ဟာဖြစ်တယ်ဆိုတော့သူကအသိမပြုရဲအဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့နေရာမှာစင်ပြီးတစ်ဆင့်သွားရမယ်ဆိုတော့လေဟိုသူတို့အနေနဲ့နားလည်ပါတယ်အဲ့တော့ဟိုသူကတော့နှစ်ပိုင်းပြောတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီတမားကြီးလက်ထက်မှာလုပ်ခဲ့တဲ့ပြည်ပြင်ကြောင်းလေးတွေနဲ့ဒီမိုကရေစီကူပြောင်းရေးတွေရဲ့အောင်မြင်မှုတွေကိုဟိုအသိမပြုချီးကျူးတာလုပ်ပါတယ်နောက်တစ်ချိန်ထဲမှာပဲဆက်ပြီးတော့လုပ်ရမယ်လုပ်တဲ့အကြံပြုချက်တွေလည်းပြောပါတယ
်အဒီလိုဆွေးနွေးချက်တွေအပြင်ပေါ့လေဒီခုဒီ2015ရွေးကောက်ပွဲအတွက်အမေရိကန်အနေနဲ့မြန်မာဆိုရကိုထောက်ကူညီမယ်ဆိုပြီးတော့ပြောသွားတာရှိလဲရှင
်2015ရွေးကောက်ပွဲကကျွန်တော်တို့နိုင်ငံရဲ့အသွင်ကူးပြောင်းရေးရဲ့ကြီးမားတဲ့အရေးပါတဲ့အဆင့်တစ်ဆင့်ဆိုတာကိုလည်းသမ္မတကြီးကလက်ခံတယ်လို့ဟိုမစ္စတာအိုဘားမားဘက်ကလည်းဒါကိုဟိုထောက်ပြပါတယ်အဲ့ဒါကိုလည်းကျွန်တော်တို့ဘက်ကလက်ခံတယ်အဲ့တော့2015ရွေးကောက်ပွဲကကျွန်တော်တို့လွတ်လပ်တရားမျှတပြီးတော့အားလုံးပါဝင်နိုင်ခွင့်ရတဲ့ဒီကောက်ဝဲမျိုးရှိအောင်လုပ်ဖို့လဲကျွန်တော်တို့ဘက်ကပြောလိုက်ပါတယ်ကျွန်တော်တို့အပြစ်ခတ်ရဆက်ရေးကိုသွားပြရတဲ့တပြိုင်တည်းသူတို့ရဲ့နိုင်ငံရေးအခွင့်အရေးပေါ့နော်ကျွန်တော်တို့ဘက်ကလုပ်ပေးတယ်ဆိုတာလည်းပြောပါတယ်ဒါကိုလည်းကျွန်တော်တို့ဘက်ကဒီဟာတိုင်းသွားနေတယ်ဆိုတော့ကျွန်တော်တို့ရဲ့ဥတီချက်ကဒီတိုင်းပဲဖြစ်တဲ့အတွက်ပြန်ရှင်းပြရပေါ့နော
်ဟုတ်ကဲ့အမေရိကန်သမ္မတအနေနဲ့ဒီမြန်မာနဲ့ဒီမြောက်ကိုရီးယားဆက်ဆံရေးကိစ္စမျိုးတွေကိစ္စတွေမှာဒီပြောသွားတာဆွေးနွေးသွားတာများရှိပါလားရှင်
အဲ့ဒါလည်းပါပါတယ်ကျွန်တော်တို့သမရာကြီးနှစ်ထက်မှာမြောက်ကိုရီးယားနဲ့ကျွန်တော်တို့စစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဟိုလျှော့ချမယ်ဆိုတဲ့အခါအဲ့ဒါနဲ့ပတ်သက်ပြီးတော့လက်တွေ့ပါလဲတကယ်အမှန်တကယ်လျှော့ချပြီးတော့လုပ်ကင်သွားနိုင်တဲ့အားကိုအတူကဒါတော့ဖြည်းဖြည်းပါနောက်တစ်ချက်ကကျွန်တော်တို့ဟိုသူ့ရဲ့အကြံပြုချက်တွေပေါ်မှာကျွန်တော်တို့လုပ်နေတဲ့ခါပေါ့နော်အဲ့ဒါကြီးနဲ့ပတ်သက်လို့သမရာကြီးနဲ့ဆွေးနွေးပါတယ်အဓိကကတော့အားလုံးသူတို့ဘက်ကပြောတဲ့17ချက်ကျွန်တော်တို့ဘက်က6ချက်ပြောနေတဲ့ကိစ္စရှိပါတယ်အဲကျွန်တော်တို့ရဲ့ commitment ပေါ့နော်အဲ့ဒီပေါ်မှာကျွန်တော်တို့တချို့လည်းလုပ်ပြီးသွားပြီတချို့လည်းလုပ်နေသေးပေါ့နော်တချို့လည်းလုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ပြီးတော့စပြီးတော့ technical ဘက်နေလုပ်နေတဲ့ခါလေးပေါ့နော်ကျွန်တော်တို့မလုပ်ဘူးဆိုတာတော့မရှိဘူးသို့တော်လည်းပဲကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့အခုပြောင်းသွားအနေအထားမှာတည်ငြိမ်မှုကိုအလေးပေးပြီးတော့တောင်းရနေရတဲ့ကဲကဲဒီပေါ့နော်အဲအဲ့ဒါတွေကိုလည်းရှင်းပြပါလေဟုတ်ကဲ့အဲ့ပေါ်မှာလည်းတမဟိုဘာမအနေနဲ့ဟောနားလည်မှုရှိပါတယ
်ဟုတ်ကဲ့အခုလိုဖြစ်ပြတာကျေးဇူးများကြီးတင်ပါတယ်ရှင်